လူ200နီးပါးတယောက်ခဲ့တဲ့အဲ့ဒီတွေ့ဆုံပွဲမှာဒေါက်တာဆလိုင်းထွန်းသန်းကလက်ရှိမြန်မာနိုင်ငံမှာမြန်မာပြည်သူလူထုကြုံတွေ့နေရတဲ့လူမှုဒုက္ခအခြေအနေတွေကိုမြန်မာစစ်အစိုးရကကင်တွယ်ဖြေရှင်းပေးနိုင်စွာမရှိတာကြောင့်စစ်အစိုးရအနေနဲ့နိုင်ငံအာဏာကိုပြည်သူတွေထံပြန်အပ်ပါလို့တောင်းဆိုဖို့ရန်ကုန်ကိုပြန်ပြီးတကူတော်ဆန္ဒပြပွဲလုပ်ဖို့ရှိတယ်လို့ရှင်းပြသွားခဲ့ပါတယ်။အခုလို့ဂျပန်နိုင်ငံကိုလာရတဲ့အဓိကရည်ရွယ်ချက်ကဘာပါလဲလို့ဒေါက်တာဆလိုင်းထွန်းသန်းကို RFA ကမေးကြည့်ပါတယ်
။ကျွန်တော်အဓိကလာတဲ့ရည်ရွယ်ချက်ကတော့တစ်ချက်ဂျပန်မီဒီယာကကျွန်တော်တို့ဗမာပြည်သူပြည်သားများဘယ်လိုခံစားနေရလဲဆိုတော့ကျွန်တော်သိစေချင်တယ်။ကျွန်တော်ကိုယ်နဲ့ကခံစားလာရတာအဲ့ဒီခံစားနေရတဲ့ဥစ္စာဒီဥစ္စာကိုစာနာတတ်လာလို့ရှိရင်ဂျပန်စိုးရကိုပါတိုက်တွန်းခြင်းတယ်လို့ဆိုလို့ရှိရင်ကပကူလသမက်ကလုံချုံရေးကောင်စီကိုတင်နိုင်ဖို့ရတဲ့ဗမာအစိုးရကအရန်ကြီးမယုံဖို့เนาะဒီလုံချုံရေးကောင်စီကိုတင်ဖို့ရမှာအတွက်တော့ကူညီပြီးတော့သူတို့ကလည်းပဲမဲပြီးပါဆော်အော့ပြီးပါလို့ကျွန်တော်အဲ့ဒါပြောကြည့်ဒါကျွန်တော်အ ਨੇ ဆုံးသတ်မှတ်တာပေါ့เนาะအများဆုံးကတော့သူတို့တန်တမန်နီးပြီးလမ်းနေပါတယ်ရှိပါတယ်ကျွန်တော်တို့ဗမာပြည်ဒီမိုကရေစီရအောင်ခင်ဗျားတို့လည်းကူညီကြပါခင်ဗျားတို့ကူညီခြင်းအပြင်ခင်ဗျားတို့ကျွန်တော်တို့နိုင်ငံပေါ်မှာယင်းဤမြုံနာမှုတွေအတွက်မှလည်းပဲအများကြီးအထောက်အကူကူပါလိမ့်မယ်လို့ကျွန်တော်အဲ့လိုပြောချင်ပါတယ
်ဒေါက်တာဆလိုင်းထွန်းသန်းနဲ့မြန်မာဒီမိုကရေစီအင်အားစုတွေတွေ့ဆုံဆွေးနွေးပွဲမှာဂျပန်အစိုးရရဲ့မြန်မာနိုင်ငံပေါ်ထားတဲ့သဘောထားတွေအကြောင်းရှင်းပြသွားခဲ့သူကတော့မစ္စတာတာနာဘဲလို့ခေါ်တဲ့ဂျပန်လူမျိုးဦးရွှေဘပဲဖြစ်ပါတယ
်မြန်မာအရေးဆိုတာကဂျပန်အနေနဲ့ဘယ်တော့အရေးကြီးတယ်ဆိုတာကိုကြည့်မယ်ဆိုရင်တော့ဂျပန်အမေရိကန်ဆက်ဆံရေးဂျပန်တရုတ်ဆက်ဆံရေးဂျပန်ကိုရီးယားဆက်ဆံရေးအဲဒါမျိုးနဲ့နှိုင်းယှဉ်ကြည့်တဲ့အခါမှာဝန်ထဲတဲ့အခါမှာဂျပန်မြန်မာဆက်ဆံရေးဆိုတာဒါတော့အရေးကြီးတဲ့ကိစ္စမဟုတ်ပါဘူ
းဒေါက်တာဆလိုင်းထွန်းသန်းကတော့သူကိုယ်တိုင်တကိုယ်တော်ဆန္ဒပြယုံတာမကပဲမြန်မာပြည်သူတွေအနေနဲ့လည်းဒေါက်အောင်ဆန်းစုကြည်အကျေချုပ်ခံရသလိုမျိုးအပတ်စဉ်စနေနေ့တိုင်းဘယ်ကူမှမသွားကြပဲနေအိမ်မှာပဲနေကြဖို့မေတ္တာရက်ခံထားကြောင်းလဲသူကပြောဆိုပါတယ်အခုလိုအသက်အရွယ်ရောက်မှဒီလိုအန္တရာယ်ကြီးတဲ့ကိစ္စမျိုးကိုဘာကြောင့်လှုပ်ချင်ရတာလဲလို့ဒေါက်တာဆလိုင်းထွန်းသန်းကို RFA ကထမေးကြည့်ပါတယ
်ကျွန်တော်တို့ဗမာပြည်ဟာကမ္ဘာစင်တာမှာအနိုင်ဆုံးဖြစ်နေပြီဂျာမန်ရေးကြီးမလားပညာရေးကြီးမလားတရားစီရင်ရေးကြီးမလားအကုန်လုံးကြီးကြီးနဲ့ပါကြီးကျွန်တော်ဟာအင်္ဂလိပ်ခေတ်ကိုလည်းကျွန်တော်တွေ့ခဲ့ရတယ်ဂျပန်ခေတ်ကိုလည်းကျွန်တော်တွေ့ခဲ့ရတယ်နောက်ပြီးတော့ဒီဖတ်စာပလအစိုးရခေတ်တွေ့ခဲ့ရတယ်နောက်ကိုဒီနောက်ပိုင်းကတော့အကုန်လုံးတွေ့ခဲ့ရတယ်နိုင်ငံခြားမှာလည်းနိုင်ငံတကာအတွေ့အကြုံတွေရှိတဲ့ထဲမှာကျွန်တော်တို့ဗမာပြည်ဟာနေနေတဲ့အခါကြလို့ရှိရင်ဆိုလိုတဲ့တဲ့ပါသူများသားသမီးတွေဝတ်စားနိုင်တယ်စားနိုင်တယ်စောင့်နိုင်တယ်ကိုသားသမီးဟာတခါတည်းနဲ့ဇလောင်းစားသားသားဖြစ်နေတဲ့အခါကြလို့ရှိရင်တကယ်ကိုတိုင်းပြည်ကိုချစ်တဲ့လူတယောက်အနေနဲ့ကျွန်တော်နိုင်ငံရေးသမားအနေနဲ့ပြောတာမဟုတ်ဘူးနော်ပြင်ပပညာရှင်တယောက်အသက်ကြီးတဲ့လူတယောက်နေတယ်ဒါကျွန်တော်ကြည့်ရနိုင်သလားကျွန်တော်တာဝန်ပါရှိသလဲကျွန်တော်88နှစ်ရှိပြီဖေလို့သေးပြောပြီအင်္ဂလိပ်လိုပြောတော့ I will live a meaningful life and I will die a meaningful death ကျွန်တော်ဟာအဓိပ္ပာယ်ရှိသောအသက်တာကိုကျွန်တော်ရှင်မဲ့အဓိပ္ပာယ်ရှိသောဖေခြင်းကိုကျွန်တော်ဖေးမယ်ဒါပဲ
အကြမ်းမပတ်တဲ့ဤတွေတုံပြီးလှုပ်ရှားမှုတွေလှုပ်ဆောင်ကြဖို့ဒေါက်တာဆလိုင်းထွန်းသန်းကပြည်သူလူထုကိုမေတ္တာရက်ခံပြီးလူထုလှုပ်ရှားမှုစီကိုဦးတည်နေတာဟာလက်ရှိ NLD ပါတီကြီးကကြိုးပမ်းနေတဲ့တွဲဆောင်ဆွေးနွေးစစ်ဆေးရေးလမ်းကြောင်းကိုအနှောက်အယှက်ဖြစ်စေလိမ့်မယ်လို့ဝေဖန်နေသူတွေလည်းရှိနေပါတယ်။ဒါနဲ့ပတ်သက်လို့ဗာများပြောစရာရှိပါသလဲလို့ဒေါက်တာဆလိုင်းထွန်းသန်းကိုမေးကြည့်တဲ့အခ
ါကျွန်တော်အဲ့ဒါအစားရေမြင်ပြီးသားပါ။ကျွန်တော်ကသူတို့တဲ့ဆော့ပြီးတော့ဇန်နဝါရီလ23ရက်ကနေပြီးတော့ကျွန်တော်စပြီးတော့ဒါကိုကျွန်တော်နားအဖာကိုစာရေးပြီးပြီ။သို့တော့သူတို့ကပြည်တော်စုနေမှာဆိုကြီးညာလိုက်တယ်။အဲ့ဒါကြောင့်ကျွန်တော်နောက်ထပ်ထုတ်မဲ့စာတွေကိုကျွန်တော်မထုတ်ဘူး။NLD ကပြောတဲ့စကားကိုဘယ်လိုတုံ့ပြန်မလဲလို့ကျွန်တော်ကစောင့်ကြည့်နေတယ်။ AP လဂုံတဲ့အထိကျွန်တော်စောင့်တယ်။ရှင်းရှင်းပြောမယ်ဆိုတော့စိန်ကောင်းကြောက်ကောင်းရောင်းဝယ်နေတဲ့နေရာမှာကျွန်တော်ဆေးဥစေကဝင်ပြီးတော့ကျွန်တော်မနှောက်ယှက်ခြင်းဘူး။အဲ့ဒါကြောင့်ကျွန်တော်တော်တော်ရက်ကြော်အောင်စောင့်နေတယ်။ဘယ်တော့မှဒီဥစ္စာတွေကိုအစွမ်းကုန်ကျွန်တော်စူးစမ်းတယ်လို့ဆိုလို့ရှိရင်အဲမေလ10ရက်နေ့မှာကျွန်တော်စပြီးတော့တရားတွေကိုကျွန်တော်တကယ်အစွမ်းကုန်ကျွန်တော်လှုပ်ရှားခဲ့တာ။ကူတော့တော့ရှောင်းလို့မရတော့ဘူးဆိုတဲ့ခါကျတော့လူတို့အားပါမဖြစ်မယ်ကျွန်တော်တို့ဘယ်နိုင်ငံမှလာပြတော့မကူဘူးဘလူကမှပါမမလုပ်ဘူးကိုဟာကိုမလုပ်ဖက်နဲ့မရဘူးအဲ့တော့လူတို့အားပါမယ်ဆိုတဲ့ဥစ္စာကိုကျွန်တော်ကအဲ့ဒါကိုအဝဲနဲ့ကိုပေးလိုက်တာပဲဒါပဲ
ဒေါက်တာဆလိုင်းထွန်းသန်းဟာအမေရိကန်နိုင်ငံကနေဂျပန်ဂျပန်ကနေတောင်ကိုရီးယားအဲ့ဒီကတဆင့်ထိုင်းထိုင်းကနေရန်ကုန်မြို့ကိုဒေါက်အောင်ဆန်းစုကြည်မွေးနေအရောက်ပြန်မဲလို့သိရှိရကြပါခင်ဗျာ